ိုးကန့်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကာလအတွင်းမှာလူမျိုးရေးခွဲခြားတဲ့အမုန်းစကားတွေအင်တာနက်လူမှုကွန်ရက်တွေမှာအများဆုံးပြန့်ပွားခဲ့ပြီးရွေးကောက်ပွဲချိုကာလတွေမှာတော့ဘာသာရေးဆိုင်ရာအမုန်းစကားတွေပြန့်ပွားခဲ့တယ်လို့ပဲမြန်မာအဖွဲ့ကပြောဆိုလိုက်ပါတယ်။ဒီအရေးကိုစောင့်ကြည့်ပြီးတော့အစီရင်ခံစာတက်ရေးသားထုတ်ဝေလိုက်တဲ့အကြောင်းကိုတော့မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ပန်မြန်မာအဖွဲ့ဟာ2015ခုနှစ်ဇန်နဝါရီလကနေရွေးကောက်ပွဲအပြီးနိုဝင်ဘာလဆန်းပိုင်းလောက်အထိပြည်တွင်းမှာထုတ်ဝေဖြန့်ချိခဲ့တဲ့သတင်းမီဒီယာတွေ၊အင်တာနက်လူမှုကွန်ရက်တွေ၊ရုပ်ရှင်နဲ့သတင်းတွေမှာအမုန်းစကားပါဝင်မှုတွေကိုလေ့လာဆောင်ကြည့်ခဲ့တာဖြစ်ပါတယ်။နိုင်ငံရေးလူမျိုးရေးဘာသာရေးခံနာတွေနဲ့ပတ်သက်တဲ့အမုန်းစကားပါဝင်မှုတွေကိုလေ့လာခဲ့ကြတာပါ2015နှစ်စံပိုင်းလောက်ကမြန်မာစစ်တပ်နဲ့ကိုကန့်တပ်ဖွဲ့ MNDAA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ကာလတွေမှာအင်တာနက်လူမှုကွန်ရက်တွေမှာရောသတင်းမီဒီယာတွေမှာပါတိုင်းရင်းသားလူမျိုးရေးခွဲခြားတဲ့အမုန်းစကားတွေပြန့်နှံ့ခဲ့တယ်လို့ပန်မြန်မာအဖွဲ့အစည်းအဝေးတာဝန်ခံမတ်စာကြည်ဦးကအခုလိုပြောပါတယ်
တို့ဒီကြားထဲမှာစစ်ပွဲတွေဖြစ်တယ်မလားကိုကန့်နဲ့အစိုးရဖြစ်တဲ့စစ်ပွဲတွေဖြစ်တယ်အဲ့ဒီအတွင်းမှာဘာကြီးအများဆုံးတော့တွေ့ရလဲဆိုတော့ခုနလိုပေါ့ ethnicity နဲ့ပတ်သက်ပြီးတော့ discrimination လုပ်တဲ့အတုံးတွေအများကြီးတွေ့ရတယ်ဘာလို့တွေ့ရလဲဆိုတော့အဲ့ဒီကတိုက်ပွဲတွေဖြစ်နေတယ်ဖြစ်ပြီးတော့ဒီကနေထုတ်ခဲ့ဒီအစိုးရသတင်းမီဒီယာကနေထုတ်တဲ့သတင်းစင်ပါကူကသူကအဲ့ဒီအတုံးတွေပါနေရတယ်အဲ့တော့အဲ့ဒီအတုံးတွေကိုပြန်ပြီးတော့တဆင့်ဖော်ပြရတဲ့သတင်းစာတွေရှားနေပြီးအကုန်လုံးကလည်းပဲသူကအဲ့ဒါကိုပြောင်းလို့မရအောင်သူဖော်ပြတဲ့အတိုင်းပဲပြန်ဖော်ပြရတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီကာလအကျော်အတွင်းမှာ hate speech အများဆုံးပေါ့ ethnicity နဲ့ပတ်သက်တဲ့ hate speech အများဆုံးတွေ့တဲ့တွေ့ပေါ့
ရွေးကောက်ပွဲအကျိုးကာလတွေမှာဘာသာရေးအမုန်းစကားတွေကိုအင်တာနက်လူမှုကွန်ရက်တွေမှာအကောင့်အတုတွေနဲ့ရည်ရွယ်ချက်ရှိရှိဖြန့်ဝေတာမျိုးလည်းတွေ့ရှိရတယ်လို့မတ်စာကြည်ဦးကဆက်ပြောပါတယ်
။ဒီရွေးကောက်ပွဲမတိုင်ခင်ကာလဆိုရင်ဘာသာရေးနဲ့ပတ်သက်တဲ့ hate speech တွေအများကြီးတွေ့ရတယ်။ဘယ်ကနေစပြီးတော့ပြန့်လာတာလဲဆို။နောက်တော့ပြန်တော့ fake account တွေကနေပြန်လာပါနေပါလား။ fake account တွေကနေပြန်တယ်။ဒါပေမဲ့ fake account တွေကနေတော့တမင်တကာဖြန့်လိုက်တဲ့ပုံစံမျိုးကိုလည်းတွေ့ရတာပေါ့။တခိုင်နဲ့တစ်ပြက်လာတာမျိုးတွေပေါ့။
သတင်းမီဒီယာတွေမှာတော့အမုန်းစကားတွေပါဝင်မှုနည်းအောင်ရေးသားကြတာကိုတွေ့ရပြီးခံစားချက်ကိုထုတ်ဖော်ကြတဲ့အမှုပညာသမားတွေရဲ့လက်ရာတွေမှာအမုန်းစကားတွေကိုပို့ပြီးတွေ့ရတယ်လို့မတ်စာကြည်ဦးကပြောပါတယ်။အမုန်းစကားတွေကိုပန်နိုင်ငံတကာအဖွဲ့ကပညာရှင်တဦးကတက်ဆိုင်ရာခန္ဓာနဲ့ပတ်သက်တဲ့ဝေါ်ဟာရတွေကိုသတ်မှတ်ပြီးဒီအစီရင်ခံစာမှာစီစစ်လေ့လာထားတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာအမုန်းစကားတွေကိုအမုန်းစကားရဲ့လို့သတိမမူမီပဲနေ့တတူဝအသုံးပြုနေကြတာတွေကိုလည်းတွေ့ရတယ်လို့မတ်စာကြည်ဦးကအခုလိုပြောပါတယ်
။ဟိုတို့လူတွေအချင်းချင်းမဟုတ်ပဲမသိလဲမသိပါတာပေါ့တယောက်ကိုတယောက်ခိနှိတ်ဟိုချိုးနှိမ်လို့ရဲ့ဆန္ဒနဲ့မဟုတ်ပင်မဲ့လေတို့တွေမှာတုံးကျင့်ဖြစ်နေတဲ့စကားလုံးတွေရှိတာပေါ့အဲ့လိုမျိုးဟာမျိုးတွေဆိုလို့ရှိရင်ဒါ hate speech တွေကိုကောက်လုံလို့ရတာပေါ့ညီမလေးသူ့ရဲ့ theory ရဆိုရင်ဒါတွေက hate speech ဖြစ်နေတယ်ဒါပေမဲ့ဒီမှာကျတော့တော်တော်များများတုံးနေကြတယ်ဟိုရည်စရာလိုပဲဖြစ်ဖြစ်ဟိုမောစရာလိုပဲဖြစ်အဲ့လိုမျိုးတုံးနေတယ်ပေါ့နောက်ပြီးတော့ message စီးအောင်နဲ့တချင်းနေလုပ်တဲ့အခါကျလို့ရှိရင်လည်းပါသွားတာပဲပေါ့နော်တချင်းနေတယ်မှာသူကလူတွေရဲ့ emotion ကိုဟိုလုံးစော်ပေးနိုင်အောင်လို့တုံးရတာပေါ့
အစီရင်ခံစာထဲမှာအစိုးရအနေနဲ့အငင်းပွားမှုဆိုင်ရာလူမှုအသိပညာပေးလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်ဖို့အင်တာနက်လူမှုကွန်ရက်တွေမှာကျန်းမာတဲ့သူတစ်ပါးကိုထိခိုက်စေနိုင်တဲ့စကားလုံးအသုံးအနှုန်းတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့စီမင်းစည်းကမ်းတွေထားရှိဖို့အပြင်အစိုးရအပါအဝင်သတင်းမီဒီယာတွေအနေနဲ့မှန်ကန်ခိုင်မာတဲ့သတင်းထုတ်ပြန်မှုတွေပြုလုပ်ကြဖို့အကြံပြုထားပါတယ်မြန်မာမီဒီယာတွေပေါ်ကအမုန်းစကားဖြန့်ချီမှုလို့နာမည်ပေးထားတဲ့ဒီအစီရင်ခံစာအတွက် Facebook လူမှုကွန်ရက်စာမျက်နှာ153ခုပုံနှိပ်စာဆောင်မဂ္ဂဇင်းနဲ့သတင်းစာအဆောင်ပေါင်း 1,613 ဆောင်တစ်နှစ်အတွင်းထွက်ရှိခဲ့တဲ့ရုပ်ရှင်ကားတွေနဲ့သတင်းအပုပ်ရေ260ကျော်ကိုစီစစ်လေ့လာခဲ့တာပါနောက်ဆုံးအစ်စ်အချောတက်အစီရင်ခံစာကိုတော့ဇန်နဝါရီလ12ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်